မရိကန်အာဆီယံနဲ့ဇာတိကြီးစည်းဝေးပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေဝါရှင်တန်ဒီစီမြို့မှာတွေ့ဆုံနေကြတယ်။မနိုင်ငံတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့လူခွေချိုးဖောက်မှုတွေကိုလည်းခေါင်းဆောင်တွေအနေနဲ့လေးပေးဆွေးနွေးကြဖို့ MSC International နိုင်ငံတကာလူငယ်ချမ်းသာကူအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဒီမှာစစ်တပ်ဟာလူခွေချိုးဖောက်မှုတွေကိုဇက်တိုက်ပုံမှုကျူးလွန်နေတဲ့အတွက်အာဆီယံရဲ့အခြေခံမူပေါင်း၅ချက်ဟာမအောင်မြင်ဘူးလို့ AI ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွင်ချိုးဖောက်မှုတွေဟာဒေသအတွက်ဆွေးနွေးရာဖြစ်လာနေပြီဆိုတာကိုအာဆီယံအနေနဲ့လက်ခံဖို့အချိန်တန်ပြီလို့လည်း AI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကသူ့ပြည်သူတွေပေါ်မှာကြမ်းဖက်နှိပ်စက်မှုတွေဟာပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိုံနဲ့မကဘဲတိုင်းပြည်စည်းဝါးပါဆုပ်ယုပ်ကြဆင်းလာနေတယ်လို့ဆိုပါတယ်။ထောက်ထားကြည့်တဲ့မြန်မာပြည်သူတွေဟာဘေးကင်းလုံခြုံမှုအတွက်ရောအလုပ်ကိုင်ရှာဖွေဖို့အတွက်ပါအိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုထွက်ပြေးနေကြရတယ်ဆိုတဲ့အချက်ကိုလည်းAI ရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင်ချိုးဖောက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့အရေးတကြီးကိုင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုစာနာမှုအကူအညီပေးတာအပြင်စစ်တပ်ကိုဆက်လက်နဲ့တင်ပို့မှုပိတ်ပင်ကန့်သတ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။အာဆီယံအနေနဲ့ဒီချက်တွေကိုဘုံသဘောတူညီချက်မချနိုင်ရင်လည်းစနိုင်ငံကြီးဆုံးဖြတ်ချက်ချလှုပ်ဆောင်သင့်တယ်လို့ AI ရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ။